မြန်မာသမ္မတဦးထင်ကျော်တင်သွင်းတဲ့2005ဝန်ကြီးအမည်စင်းတွေမှာပါဝင်လာသူတဦးကတော့ပြန်ကြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်မယ်ဆိုပြီးသတင်းထွက်နေတဲ့စာရေးဆရာဒေါက်တာဖေမြင့်ဖြစ်ပါတယ်သူကိုစာနယ်ဇင်းသမားတွေကကြိုဆိုလိုက်တဲ့အကြောင်းဗီအိုအေသတင်းတော့မအေးမှာကအပြည့်စုံကိုပြောပြမှာပါရှင်ပြည်တော်စုလွှတ်တော်မှာသမ္မတဦးထင်ကျော်တင်သွင်းတဲ့ဝန်ကြီးဆက်ရှိဦးထဲမှာပြန်ကြား ညီမစာနယ်ဇင်းကောင်စီမှာပထမ၅နှစ်တာကာလအတွင်းမှာကိုလက်ရှိမှာကိုတာဝန်ယူနေသူတဦးဖြစ်ပြီးမြတ်တာတဲ့သဘောထားရှိသူနာမည်ပြတ်မရှိသူဖြစ်တင်ရှားပါတယ်သူကိုစာနယ်ဇင်းသမားတွေကတော့ကြံကြားရေးဝန်ကြီးချက်လာမယ်ဆိုရင်ညီမစာနယ်ဇင်းလောကကိုတည်နာလေတဲ့သူဖြစ်တဲ့အတွက်စာနယ်ဇင်းလွတ်လပ်ခွင့်နေပုံမောရရှိလာလိမ့်မယ်ဆိုပြီးမျှော်လင့်ထားကြတာပါတူမော်ရိုတရင်ချာနယ်ရဲ့အက်ဒီတ င်အခြေအနေကိုနားလည်ပြီးမီဒီယာမှာဘာတွေလိုအပ်တယ်ဆိုတာကိုသိနားလည်သူမှုကောင်းမွန်တယ်ဆိုပြီးအခုလိုသုံးသပ်ပြောဆိုပါတယ
်။ဆရာပြင်းပြင်းဖြစ်တာတော့ကျွန်တော်တို့မီဒီယာသဘာဝတွေကတော့ဟိုကျဉ်းလက်သဘောကျပါတယ်။ဘာလဲဆိုတော့ပြီးခဲ့တဲ့9နှစ်တွင်မီဒီယာရဲ့အခြေအနေကိုနားလည်တယ်။နောက်တစ်ခုကမီဒီယာပါပါလေးလိုအပ်တယ်ဆိုတာလေသူပြီးတယ်လေ
။ဒလီရီဂျာနယ်ရဲ့ editor စာနယ်ဇင်းသမားစိုင်းထွန်းအောင်လင်ကတော့စာရေးဆရာကြီးဖြစ်မြင့်ဟာနာမည်ကောင်းတဲ့ထင်ရှားကျော်ကြားတဲ့အပြင်ဘယ်အစိုးရပဲတက်လာရက်တီကျဲမှန်ကန်သူဖြစ်တာကြောင့်ဝင်းကြီးကောင်းတူဦးဖြစ်လာမယ်ဆိုတာကိုတန်တရာဖြစ်เสียရတော့မလို့ဘူးလို့ဆိုပါတယ်
။ဒီကတော့ပြီးခဲ့တဲ့ရှင်းရှင်းရလက်ဆက်ဒီမှာလည်းပြည့်ပါလို့ပြည့်တဲ့တချို့စာနယ်ဇင်းသမားတွေကတချို့အစိုးရနဲ့တအားကတ်သွားတာတွေပါလို့ရောရောင်တာတွေရှိကြနေတယ်သူတို့ကလည်းလုပ်ခဲ့တာမရှိဘူး။ဂျိုသားတူချင်းမှုလည်းရှိတယ်ပေါ့။ဒီတော့ပေါ့လက်ရှိရနေတဲ့အမေသားချက်လဲပုံပြီးလက်လက်ခွင့်ကိုရလာတယ်စာနယ်ဇင်းအခွင့်အရေးတွေပုံပြီးရရှိလာမယ်လို့လည်းမျှော်လင့်ပါတယ
်။ဒါပေမဲ့ဒီမိုကရေစီအစိုးရလက်ထက်မှာမီဒီယာလွတ်လပ်ခွင့်တွေပုံမရရှိအောင်လှုံ့ဆော်ပေးဖို့ကတော့အစိုးရကထိန်းချုပ်မှုတွေမရှိဖို့လိုအပ်တယ်လို့လည်းပြောဆိုလိုက်ပါတယ်။ဆိုင်းရဆရာကြီးဖင်မြင့်ကိုသူတာဝန်ယူရပြီဆိုရင်စာနယ်ဇင်းလွတ်လပ်ခွင့်တွေအတွက်ဘယ်လောက်ထိလှုံ့ဆော်နိုင်မလဲဆိုတာကိုမေးတဲ့အခါမှာတော့ပြန်ကြားရေးဝန်ကြီးအဖြစ်တိတိကျကျရွေးချယ်ခံရပြီဆိုတော့မှသာပြောဆိုခြင်းတဲ့အကြောင်းအခုလိုပြောပြပါတယ
်။ confirmation ပေါ့နော်။အဲပြီးတော့မှပဲ interview လေးပါလေအဲ့ဒါလှုံ့ဆော်ကောင်းတယ်လို့အဲ့လိုဘူးတော့လို့လို့မကောင်းသေးအောင်နည်းနည်းဆော့ပါသေးတယ်။
စာရေးဆရာကြီးဒေါက်တာဖင်မြင့်ဟာရခိုင်ပြည်တန်တွဲမြို့ဇာတိဖြစ်ပြီး1985ခုနှစ်မှာစေတက္ကသိုလ်တက်ရန်ကုန်ကနေ MBBS ဖက်ကိုရရှိခဲ့ပါတယ်။စေကျောင်းသားဘဝကနေစာပေတွေရေးသားခဲ့ပြီး1988ခုနှစ်ကနေ1988ခုနှစ်အတွင်းအထွေထွေကုဆရာဝန်အဖြစ်ဆောင်ရွက်ခဲ့ပါတယ်။1988ခုနှစ်အထိပြင်ပအထွေထွေယောဂကုဆရာဝန်အဖြစ်ဆောင်ရွက်ခဲ့ပြီးနောက်စာပေလုပ်ငန်းတစ်ခုတည်းကိုသာလုပ်ကိုင်ခဲ့တာပါ။ဆရာဖေမြင့်ဟာလူသုံးကုန်ပစ္စည်းရောင်းသူများနဲ့အခြားဝိထုတို့များစာအုပ်နဲ့1995ခုနှစ်မှာအမျိုးသားစာပေစုဝိထုတို့ဘောင်းချုပ်စုရရှိခဲ့ပြီးသူ့ရဲ့ဘာသာပြန်စာအုပ်တွေဟာလည်းစာဖတ်သူတွေအတွက်ဘဝသင်ခန်းစာတွေရရှိစေခဲ့သလိုစိတ်ခွန်အားတွေရရှိစေခဲ့တဲ့စာပေတွေအဖြစ်လူငယ်တွေကြားမှာထင်ရှားခဲ့ပါတယ်ရှင်။